အမေရိကန်သမ္မတဂျိုးဘိုက်ဒန်အနေနဲ့လာမယ့်သတင်းပတ်ဒီအတွင်းမှာတရုတ်သမ္မတရှီဂျင်ပင်းနဲ့တွေ့ဆုံဖို့အတွက်အဆင်သင့်ဖြစ်နေပါပြီလို့အမေရိကန်လုံခြုံရေးဆိုင်ရာအထူးအကြံပေးဂျိတ်ဆာလီဗန်ကပြောကြားလိုက်ပါတယ်။ဗေကျင်းမြို့တော်မှာရောက်နေတဲ့ဂျိတ်ဆာလီဗန်နဲ့တရုတ်သမ္မတရှီဂျင်ပင်းတို့ဒီကနေ့တွေ့ဆုံဆင်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ We are committed to maintaining high level diplomacy and to this end President Biden looks forward
အမေရိကန်ပြည်ထောင်စုအနေနဲ့အစင်းမြင့်တန်တမန်ဆက်ဆံရေးကိုထိန်းသိမ်းထားဖို့တနိဋ္ဌာန်ချထားကြောင်းနဲ့လာမယ့်သတင်းပတ်တွေအတွင်းမှာသမ္မတရှီနဲ့ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်လို့ဒီအင်ဂျူရောလုံခြုံရေးအကြံပေးဂျိတ်ဆာလီဗန်ကပြောကြားခဲ့တာပါ။အကျိုးဆက်တွေများတဲ့နှစ်နိုင်ငံဆက်ဆံရေးမှာအစင်းမြင့်မဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းကြောင်းတွေပွင့်နေဖို့အတွက်သမ္မတဘိုင်ဒန်ကသူ့ကိုတရုတ်နိုင်ငံကိုဆွေးလွှတ်ခဲ့တာဖြစ်ကြောင်းလည်းပြောကြားပါတယ်။တရုတ်နဲ့အမေရိကန်ကြားပြိုင်ဆိုင်မှုတွေကနေထိတ်တိုက်တွေးမှုပဋိပက္ခဖြစ်မှုတွေအဖြစ်ရောက်မသွားအောင်လို့နှစ်နိုင်ငံစိတ်ဝင်စားတဲ့ကိစ္စရပ်တွေမှာလက်တွဲဆောင်ရွက်သွားဖို့အသင့်ရှိကြောင်းလဲဂျိတ်ဆာလီဗန်ကသတင်းစကားပါခဲ့ပါတယ်။နှစ်နိုင်ငံလုံးမှာကြီးမားတဲ့အပြောင်းအလဲတွေရှိခဲ့ပေမဲ့ကမ္ဘာကြီးတည်ငြိမ်အခြေအနေကောင်းမွန်စေဖို့အတွက်နှစ်နိုင်ငံဆက်ဆံရေးဟာမပြောင်းမလဲရှိနေပါတယ်လို့တရုတ်သမ္မတရှီဂျင်ပင်ကလည်းပြောကြားခဲ့ပါတယ်။အပြောင်းအလဲလေးစားမှုရှိပြီးတော့ငြိမ်းချမ်းစွာရှင်တွဲနေထိုင်နိုင်ရင်းနဲ့နှစ်ဖက်လုံးအရှုံးမရှိပူးပေါင်းဆောင်ရွက်ရေးဆိုတဲ့မူကိုလည်းတရုတ်နိုင်ငံကမပြောင်းမလဲကင်ဆွဲထားတယ်လို့ပြောပါတယ်။တရုတ်သမ္မတနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးတို့တွေ့ဆုံစဉ်အတွင်းမှာထိုင်ဝမ်အရေးတောင်တရုတ်ပင်လယ်အရေးနဲ့ယူကရိန်းစစ်ပွဲတွေအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့အင်ဂျူရောကသတင်းထုတ်ပြန်ပါတယ်။အမေရိကန်လုံခြုံရေးအထူးအကြံပေးဂျိတ်ဆာလီဗန်ဟာဒီကနေ့အစောပိုင်းတော့ကလည်းတရုတ်စစ်ရေးကော်မရှင်ဒုဥက္ကဋ္ဌရှန်ယူရှီအားနဲ့တွေ့ဆုံဆွေးနွေးပါတယ်။အမေရိကန်အနေနဲ့ထိုင်ဝမ်နဲ့စစ်ရေးပူးပေါင်းမှုတွေဆက်လက်နဲ့ရောင်းချမှုတွေရပ်ဖို့နဲ့ထိုင်ဝမ်နဲ့ပတ်သက်လို့မဟုတ်မမှန်တာတွေမပြောဖို့အတွက်တရုတ်စစ်ရေးကော်မရှင်ဒုဥက္ကဋ္ဌကတိုက်တွန်းခဲ့တယ်လို့တရုတ်သတင်းတွေမှာဖော်ပြပါရရှင်။